ချင်းပြည်နယ်မင်းသားမျိုးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားပြစ်ခတ်မှုတွေပြန်ဖြစ်နေပါတယ်။ဖမ်းဆီးခံထားတဲ့ဆန္ဒပြသူတွေပြန်လုပေးညှိနှိုင်းမှုပြတ်သွားပြီးတဲ့နောက်အခုလိုနှစ်ဖက်ပြန်ပြီးတော့တိုက်ခိုက်နေကြတာပါ။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တဲ့အတွက်ကာကွယ်ရေးတပ်တွေဘက်မှတိုက်ဆုံနိုင်ရသူတွေလည်းရှိခဲ့ပါတယ်။ဒီကြောင့်တော့ VOA သတင်းနောက်နိုင်ကိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ချင်းပြည်နယ်မင်းသားမြို့မှာစစ်တပ်ကဆက်လက်ဖမ်းဆီးထားတဲ့ဆန္ဒပြသူ၅ဦးပြန်လုပေးရင်ညှိနှိုင်းဆွေးနွေးနေတာသဘောတူညီမှုမရပဲပြတ်သွားခဲ့ပြီးနောက်မေလ၁၀ရက်နေ့ညပိုင်းကနေဒီကနေ့ထိစစ်တပ်နဲ့မင်းသားဒေသခံကာကွယ်ရေးတပ်တွေကြာအပြန်အလှန်ပြစ်ခတ်နေကြပါတယ်။မင်းသားမြို့နာကြောက်ထုမြို့ကနေစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေတယ်လို့ဒေသခံကာကွယ်ရေးတပ်ခေါင်းဆောင်သူကပြောပါတယ်။
ကျွန်တော်တို့မင်းသားမြို့နေရာတွေပြောပြင်းထန်ဖြစ်နေတယ်။ဒီကျွန်တော်တို့မင်းသားမြို့နဲ့ဆက်ရှိမိုင်တော့အကွာမှာကြောက်ထုဆိုတဲ့မြို့အဲမှာတို့ကလူကြိုက်ရှိတယ်အမြောက်ပဲရှိတယ်။ဒီတော့ခုကျွန်တော်တို့မင်းသားမြို့အမြောက်နဲ့မက်ဆော့ပိုင်းရတဲ့ခုချင်းဒီရက်တက်အမြောက်ကိုတောက်လျှောက်ပြင်းနေပြီးတို့အောင်ချီရင်တက်ဖို့ကြိုးစားနေကျွန်တော်တို့ကမြို့နဲ့6မိုင်ခေါက်လောက်မှာတို့မတက်နိုင်အောင်ကျွန်တော်တို့တိုက်ခိုက်နေကြတာကိုနေတယ်ပေါ့။တပွဲတော့ပြင်းထန်နေတယ်ဒီကနေ့
ညနေ3နာရီချိန်မှာသူပြောတာဖြစ်ပါတယ်စစ်တပ်ကကြောက်ခုမျိုးမှာအင်အားပြည့်စုံပြီးမင်းသားကိုထိုးစစ်ဆင်ဖို့ကြိုးစားနေတာကိုဒါကိုရေးတပ်ဖွဲ့တွေကခုခံတိုက်ခိုက်နေတယ်လို့ဆိုပါတယ်ညတုန်းကလည်းမင်းသားမျိုးတွေမှာစစ်တပ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့မင်းသားမျိုးခံကပြောပါတယ်
ဒီထဲမှာကျတော့ညပုံရုံးမှာပုံရုံးမှာတနေရာရေဒီစကန်မှာတနေရာအလားပြည့်စဲရ
မနေ့ကလည်းဒီနေ့အပြန်လှန်တိုက်ပွဲတွေတွင်မင်းသားဒီလူကာကွယ်ရေးတပ်ဖွဲ့တယောက်သေဆုံးပြီး6ယောက်တန်ရာရရှိတယ်လို့လည်းပြောပါတယ
်ကျွန်တော်တို့ဘက်ကလူငယ်တွေ6ယောက်လောက်တော့ဘုန်းဆောင်မှန်ကြီးမှာတန်ရာတော့တယောက်ကတော့ကျွန်တော်တို့ဒီလူရဲ့တော်ကကြာဆုံးသွားတယ်နော်ကျွန်တော်ဘက်ကဒီတိုင်းမိုင်းကြောင့်တို့ကြာဆုံးတဲ့ဖြစ်တာရှိတယ်ကျွန်တော်တို့ဟိုပြစ်တာတွေနဲ့ထိခိုက်တာတွေရှိတယ်ဒါနဲ့ကျွန်တော်ကအတူတူမရောနိုင်ဘူးပေါ့နော်
မင်းသားမျိုးမှာတပ်ဆတ်ထားတဲ့အမှတ်104တိုက်ရင်ပြင်ကျောက်စုဘက်ကလာတဲ့စစ်ကူမတူပြီဘက်ကလာတဲ့စစ်ကူတွေနဲ့စိုက်ခတ်မဲ့ပုံရတဲ့အတွက်ခုခံတွားရမယ်လို့ကာဝေးရေးတပ်ကောင်းဆောင်သူကပြောပါတယ
်။တော့ကျေပြီကျွန်တော်တရားတက်မလာအောင်ချင်းချုပ်ထားတယ်အနောက်ဘက်ဆင်းနေမှာလည်းကျွန်တော်တို့ကမိုင်းတရားဝန်ဆောင်သူကလည်းကားဆောင်စီကခုလာနေတယ်လို့ဆိုတော့ကျွန်တော်တို့ကနှစ်ဖက်ကျက်ပြီးမှတိုက်ခိုက်နေတယ်လို့ထားလို့ရှိတယ်
မင်းသားမျိုးလေးဝန်ကျင်ရှိရွာတွေကဒီလူကာကွယ်ရေးတပ်ဖွဲ့တွေကလည်းမင်းသားမျိုးဒီလူကာကွယ်ရေးဖွဲ့တွေနဲ့ပူးပေါင်းအားပြည့်ထားတယ်လို့သူကဆိုပါတယ်မင်းသားမျိုးမှာတော့စက်ကြီးပိုင်းတွေအမျိုးသမီးကလေးတွေနဲ့အလုံးကြီးပါမနေ့ကတည်းကနေရက်ကနေတင်းချောင်သွားခဲ့ကြပါတယ်မင်းသားမျိုးပဲပြစ်ကတ်တိုက်မှုအခြေအနေကိုသိရှိဖို့သမတော်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးမင်းသားမှာဧပြီလ24ရက်နေ့ကသနာပြသူတို့ကိုစစ်တပ်ကဖမ်းဆီးခဲ့တာကြောင့်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအပြန်အလှန်ပြစ်ကတ်မှုတွေစတင်ခဲ့တာပါ။ဧပြီလ29ရက်နေ့မှာတော့နှစ်ဖက်ကြားညှိနှိုင်းမှုတွေဆက်လုပ်ခဲ့တဲ့အတွက်ပြစ်ကတ်တိုက်ခိုက်မှုတွေရပ်ခဲ့ပါတယ်။ဒါပေမဲ့မင်းသားကာကွယ်ရေးတပ်ဖွဲ့တွေဘက်ကတောင်းဆိုနေတဲ့လူ9ယောက်ကိုစစ်တပ်ကကြာလွှတ်မပေးတဲ့အတွက်မေလ12ရက်နေ့မွန်လွယ်ပိုင်းကစပြီးနှစ်ဖက်သဘောတူညီထားတဲ့အပြစ်ရစွဲမှုပြက်ပြဲသွားခဲ့ပြီးညပိုင်းမှာတိုက်ခိုက်မှုတွေပြန်လည်ဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ။